တိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့စစ်ဖြစ်နေတဲ့တရုတ်မြန်မာနှစ်နိုင်ငံနယ်စပ်တည်ငြိမ်အေဂျင်စီကုန်သွယ်မှုတွေအခုထက်ပိုပြီးတော့တိုးတက်လာစေဖို့သမရဦးသိန်းစိန်နဲ့တရုတ်သမရရှီကျင်းပင်တို့ဆွေးနွေးခဲ့ကြပါတယ်။တရုတ်နိုင်ငံမှာကျင်းပတဲ့ဖက်ဆစ်ဂျပန်ကိုအောင်နိုင်ခြင်းအနှစ်80ပြည့်အခမ်းအနားကိုသမရဦးသိန်းစိန်ပီကင်းမြို့မှာစက်တင်ဘာ3ရက်နေ့ကတွားတက်ခဲ့ပြီးဒီကနေ့မှာတော့တရုတ်မြန်မာသမရနှစ်ဦးတီးတန့်တွေ့ဆုံဆွေးနွေးကြတာပါ။ပြည်စုံကိုကိုညံဝင်းအောင်ကတင်ပြပေးပါမယ်ရှင်။
တရုတ်နိုင်ငံပီကင်းမြို့တော် TNMN ရင်းမြစ်မှာမနေ့ကကျင်းပတဲ့ဒုတိယကမ္ဘာစစ်အတွင်းဖက်ဆစ်ဂျပန်ကိုအောင်နိုင်ခြင်းအနှစ်80ပြည့်အခမ်းအနားကိုသမရဦးသိန်းစိန်တွားတက်ခဲ့တာဖြစ်ပါတယ်။အဲ့ဒီအခမ်းအနားကိုအခြားနိုင်ငံတွေကနိုင်ငံတော်အကြီးအကဲ30ဝန်းကျင်နဲ့တက်ရောက်ကြတာဖြစ်ပါတယ်။ဒီကနေ့မှာတော့တရုတ်သမရရှီကျင်းပင်နဲ့မြန်မာသမရဦးသိန်းစိန်တို့ဟာတရုတ်မြန်မာနှစ်နိုင်ငံနယ်စပ်တည်ငြိမ်ပြီးကုန်သွယ်မှုပိုတိုးတက်လာစေဖို့ကိစ္စတွေကိုဆွေးနွေးကြတယ်လို့နိုင်ငံသားကြီးဝန်ကြီးဌာနဒုဝန်ကြီးဦးတန့်ကျော်က VOA ကိုပြောပါတယ်။
နော်အဓိကတော့ဟလာနှစ်ဖက်လုံးကနေဇာလုံချွန်ကြီးမှာဟလာပို့ပြီးတော့စနစ်တကျဖြစ်ဖို့ရယ်နော်ဒါငင်းချမ်းကြီးရရှိဖို့ရယ်နော်ကျွန်တော်တို့နိုင်ငံသားမှာဒါကုန်သွယ်မှုလုပ်ငန်းကဟလာဒီငင်းချမ်းကြီးရှိပါသဖြင့်ဖြစ်မှာ ਉਹ ဖြစ်မဲ့အတွက်ဒီနေဇာဒါနေနှစ်ဖက်ကြားမှာဒါလုံချွန်ကြီးကိစ္စကတော့ရုပ်စာကတော့ဆွေးနွေးတယ်ဆိုတော့ဒါဟိုဆွေးနွေးရမယ့်ကိစ္စဖြစ်တဲ့အတွက်ကျွန်တော်ဒီနေ့ရတဲ့အချိန်လေးမှာတော့ဒါဆွေးနွေးကြတာပါပဲ
ဆွေးနွေးပွဲရဲ့အသေးစိတ်အကြောင်းအရာတွေကိုတော့လောလောဆယ်မသိရသေးပါဘူးမြန်မာနိုင်ငံမှာတိုင်းသားလက်နက်ကင်တွေနဲ့ဖြစ်နေတဲ့ပြည်ရင်းစစ်ကိုအဆုံးမတတ်နိုင်ဘူးဆိုရင်မြန်မာနိုင်ငံဟာ fail state ကြာဆုံးနိုင်ငံတော်အဖြစ်ကိုရောက်သွားမှာဖြစ်တယ်လို့အဲ့ဒီရဲ့အကျိုးဆက်အဖြစ်တရုတ်နိုင်ငံကိုပါလာပြီးရိုက်ခတ်မှာဖြစ်တယ်လို့တရုတ်အစိုးရပိုင်းသတင်းမီဒီယာတွေကသမရဦးသိန်းစိန်တရုတ်နိုင်ငံကိုရောက်မလာခင်အခုရက်ပိုင်းအတွင်းရေးသားဖော်ပြကြကြောင်းယူနန်ပြည်နယ်မှာရှိတဲ့တရုတ်မြန်မာအရေးကျွမ်းကျင်သူဒေါက်တာလှကျော်စောကပြောပါတယ်
။ဗမာပြည်ရဲ့အခုအနှစ်60ကျော်ပြည်ရင်းစစ်ဟာတဲ့ဗမာတမတော်ကလည်းဟိုးနေစွန်နေပြားကြီးသူအားပါတဲ့သမယိုးကြလက်နက်တွေပယ်မလာနိုင်ဘူးတဲ့။အဲတခါနေစွန်နေပြားမှာရှိတဲ့လူမျိုးစုဟိုတိုက်ခိုက်နေတဲ့လူတွေကလည်းမျိုးပြအထိဆင်းပြီးတော့ဗမာတမတော်မတိုင်နိုင်ဘူးတဲ့ဒီတိုင်းကြီးဆက်သွားနေရင်တော့ဒီပြည်ရင်းစစ်ကမရနိုင်ဘူးတဲ့အနှစ်60အဲ့တော့မရနိုင်လို့ရှိရင်တော့ဗမာပြည်ဟာမကြခင်ကြာဆုံးနိုင်ငံကြီးဖြစ်နိုင်တာပေါ့အဲ့တော့ဖြစ်ရတဲ့အကြောင်းရင်းကတဲ့ပြည်မကဗမာတွေကလူမျိုးစုတွေရသင်ရထိုက်တဲ့အခွင့်အရေးတွေကိုမျှမျှတတခွဲဝင်မပေးလို့ဖြစ်တာပဲတဲ့ဗမာနိုင်ငံကတကယ်လို့များကြာဆုံးနိုင်ငံဖြစ်သွားရင်ကျန်တဲ့နိုင်ငံတွေကိုပါဆွဲခေါ်သွားနိုင်တယ်တဲ့တရုတ်ပြည်နယ်လည်းနေဆက်မင်းကြီးကအကြီးကြီးရှိတဲ့အရှိကြီးရှိတဲ့အတွက်ကြောင့်ဒီဗမာပြည်ရဲ့မတည်မငြိမ်ဖြစ်မှုဟာတရုတ်ပြည်ကိုလည်းကြေရိုက်နိုင်တယ်တဲ့ဒါကြောင့်မလို့ဗမာပြည်ရဲ့ဒီပြည်တွင်းရေးကိစ္စကိုပြည်တွင်းရေးတက်တဲ့သဘောမထားပဲနဲ့ဒီကုလသမဂ္ဂလိုဟာမျိုးအေဆင်းလိုဟာမျိုးကဝင်ရောက်ကူညီပြီးတော့အပြူသဘောဆောင်ပြီးဖြည့်ရှင်းပေးသင့်ပါတယ်လို့အဲ့လိုရေးထားတာဒီတွေ့ရတယ်ရှင့
်တရုတ်နိုင်ငံဘက်ကလူလာတဲ့အတိုင်းမြန်မာအစိုးရကလည်းတိုင်းသားလက်နက်ကင်တွေနဲ့တနိုင်ငံလုံးအပြစ်ခတ်ရဲစဲရေး NCA စာချုပ်ချုပ်ဆိုနိုင်ဖို့ကြိုးစားနေတာပါဒါပေမဲ့အဖွဲ့အားလုံးပါဝင်လက်မှတ်ရေးထိုးဖို့မတည်ကြသေးပဲဖြစ်နေပါတယ်NCA အပြည့်ရစာချုပ်လက်မှတ်ထိုးမဲ့အခြေအနေနဲ့ပတ်သက်လို့ဒေါက်တာလှကျော်စောကအခုလိုသုံးသပ်ပါတယ်
အဲ့တော့အဲ့အပြည့်ခက်ရစဲရေးအဖွဲ့အားလုံးပါဝင်ပြီးထိုးလိုက်နိုင်တာအကောင်းဆုံးပဲဖြစ်တာဒီလိုမထိုးနိုင်ပဲနဲ့တချို့တဝက်ပဲထိုးနိုင်တယ်ပဲထားနော်အရင်တော့ကဟလာကျမတို့ပါတီပြတ်သွားပြီးတော့သူတို့လုတ်ခဲ့တဲ့အပြည့်ခက်ရစဲရေးစာချုပ်မျိုးတဲ့တော့အဆင့်သာနိုင်တယ်အခုကကအသိသက်ပြည့်အဖြစ်နဲ့နိုင်ငံတကာအဖွဲ့အစည်းတွေနိုင်ငံခြားကတွေပါပါဝင်လာတာဖြစ်တော့အဲဒီအခုဦးသိန်းစိန်အစိုးရပဲဖြစ်ဖြစ်သူနဲ့ပေါင်းတဲ့ဒီဗမာတမတော်ကပဲဖြစ်ဖြစ်ဒီဟာကိုအသိအမှားမပြုချင်လဲမရဘူးဗျာဒါပေမဲ့အခုကြည့်ရတာတော့သိဖြစ်နိုင်မို့မလွယ်ဘူးအဲ့တော့တချို့အဖွဲ့ကြီးကခွဲပြီးတော့ထိုးလိုက်တာဖြစ်ကောင်းဖြစ်နိုင်တယ်ဒါမဲ့ဒါလည်းသိအစိုးကြီးလို့ဆိုကျွန်တော်တို့ကြည့်လို့မရပါဘူး
တရုတ်မြန်မာနှစ်နိုင်ငံနယ်စပ်နာမှာမြန်မာတပ်မတော်ဟာကိုကန်တပ်ဖွဲ့ကချင်း KIO တပ်ဖွဲ့တွေနဲ့တိုက်ပွဲတွေမကြာခဏဖြစ်ခဲ့သလိုမြန်မာတပ်မတော်ကပြစ်ခတ်မှုကြောင့်လက်နက်ကြီးတွေတရုတ်နိုင်ငံထဲကျရောက်ပြီးတရုတ်နိုင်ငံသားတချို့တေဆုံးခဲ့ရပါတယ်ဒီလိုနယ်စပ်မတည်မငြိမ်ဖြစ်ခဲ့တာကြောင့်တရုတ်စစ်တပ်ကလည်းနယ်စပ်မှာစစ်အင်အားတိုးချဲ့ချပြီးလုံခြုံရေးယူခဲ့တာမျိုးတွေရှိခဲ့ပါတယ်ခင်ဗျာ